မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံရေးကျင်းသား issue ပါနိုင်ငံရေးအရာကိုယုံကြည်အပေါ်မှာယက်တီလှုပ်ရှားပြောဆိုတဲ့အပေါ်မှာဖန်ဆီးအရေးယူခံရတာတွေနိုင်ငံရေးပြောကားနဲ့ဆက်နွယ်ဖန်ဆီးခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်လေးရှိပါတယ်လက်ရှိမြန်မာနိုင်ငံကြီးမှာဘယ်လိုလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်မလဲဘယ်လိုပုံမှောက်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆကြမလဲကျွန်တော်တို့ဒါကိုဆွေးနွေးကြမှာပါအဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးလေးလိုက်မှာလဲရောက်နေပါပြီပထမတူကတော့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့အတွင်းမှုဖြစ်တဲ့ဦးတိတ်နိုင်ဒီလိုင်းပေါ်မှာရှိပါတယ်နောက်တူကတော့သတင်းစာဆရာဦးစိန်ဝင်းဦးစိန်ဝင်းကတော့ Internews ဒီသတင်းမီဒီယာအဖွဲ့ရဲ့ Journalism Advisor အကြံပေးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုတိတ်နိုင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုတိတ်ရေကြားရလားမသိခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဟုတ်ကဲ့ကိုတိတ်နိုင်ရေအခုခုနကကျွန်တော်ပြောသွားလို့ပါဒီကိစ္စကလည်းဆွေးနွေးပြတဲ့အကြောင်းအရာကတလောကပဲဒီရခိုင် ENP ပါတီရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးဝေးမောင်ကိုထောင်ချလိုက်တဲ့အမှုပေါ့နော်ဒါနဲ့ပတ်သက်လို့ NLD ကပြောခွင့်ရသူတူကဒါကနိုင်ငံရေးအကျဉ်းသားအနေနဲ့တတ်မှတ်လို့မရတဲ့အကြောင်းပေါ့နော်သူပြောသွားတာရှိပါတယ်သူ့ကိုလည်းကျွန်တော်တို့ဒီမတိုင်ခင်မှာကြိုးစားဆက်သွယ်ပြီးတော့သူတုံ့ပြန်ချက်ရဖို့ကြိုးစားပါတယ်ဖုန်းဆက်သွယ်လို့မရလို့ပါအဲ့တော့ဦးတိတ်နိုင်ကျွန်တော်အရင်ဆုံးမေးချင်တာကတော့အခုလက်ရှိအနေအထားအရဆိုရင်နိုင်ငံရေးအကျဉ်းသားလို့တတ်မှတ်လို့ရတဲ့အပြစ်မှုတွေကိုဘယ်လိုမျိုးကိုတိတ်နိုင်တို့ခွဲထားပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဟို2013မှာတကယ်2014မှာတကယ်ကျွန်တော်တို့ဒီနိုင်ငံရေးအစင်းသားတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ဟိုအလုပ်လုပ်ဆွေးနွေးပွဲနှစ်ကြိမ်လုပ်ခဲ့ပါတယ်အဲ့တော့ဒီအလုပ်လုပ်ဆွေးနွေးပွဲမှာဆိုလို့ရှိရင်တော့အာကျွန်တော်တို့ဒီအမေရိကန်ဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေနိုင်ငံရေးအစင်းသားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဥပဒေဟိုပညာရှင်တွေဒီပုဂ္ဂလလေးသတိအယောက်50လောက်တက်ကြပါလေဆိုတော့ဒီလောလောဆယ်ဆယ်ကထွက်လာတဲ့ဥစ္စာကတော့တော်တော်တော့ဟိုအသေးစိတ်ပါတယ်တော်တော်လေးရှိပါတယ်ဒါပေမဲ့အဓိကကတော့ဒီလွတ်လပ်မှုတရားမျှတမှုတန်းတူမှုနဲ့ဒီလူ့ကိုယ်ရေးနဲ့တိုင်းသားအားလုံးပါဝင်တဲ့နိုင်ငံသားအခွင့်အရေးအတွက်ဒီဆောင်ရွက်တဲ့အခါမျိုးမှာဟိုစုတ်သားဆောင်ရွက်တဲ့အခါမျိုးမှာနောက်တစ်ခါကျတော့ဒီအစိုးရရဲ့ဒီမန်ကြိုက်300သုံးမဟုတ်ဒီလုပ်ငန်းအဖွဲ့တွေဒီတည်တော်စုအဖွဲ့တွေလုပ်ငန်းအဖွဲ့တွေသူတို့ရဲ့ရည်ရည်ချက်ကိုလီလန်းအမျိုးမျိုးနဲ့ဒီကက်ွက်တာဟောပြောတာမိသားပုံစိတ်ထုတ်ဝေတယ်ဆိုတဲ့ကိစ္စတွေနဲ့ဖန်ဆီးထိတ်သိမ်းခံရတဲ့လူအားလုံးကိုနိုင်ငံရေးအကျဉ်းသားဖြစ်တတ်မှတ်တယ်ဆိုပြီးတော့ဟိုရည်ရပါတယ်။အခုကျွန်တော်တို့ဖွဲ့စည်းလာပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံရေးသားတိကျွယ်ဖွဲ့စည်းချက်ကတော့ဒီအခြေတို့ကတော့ဟိုတော်တော်လေးသိစိတ်ကြီးတော်တော်ရှိပါတယ်။ပုံမှန်လေးအနေနဲ့ကတော့ကျွန်တော်တို့ဤခြားကျွန်တော်တို့ထောက်ရတာမရှိပါဘူး။တုံ့ပြန်မယ်လေဒီအားလုံးပြည်ရတဲ့ပဲဒီနိုင်ငံရေးအခြေသားဖြစ်လာမဲ့ဟိုဥပဒေပုံမှန်လေးဆိုတာကလည်းဟိုရှိပါတယ်။တချို့ကြတော့တခါပုံမှန်လေးနဲ့တောင်မှဒီနိုင်ငံရေးဆောင်ရတဲ့လူတွေဖန်ဆီးခဲ့ကြတာလေကျွန်တော်တို့တောက်လျှောက်ရှိခဲ့ပါတယ်။တုံ့ပြန်မယ်ကျွန်တော်တခုပြောချင်တာကဒီ1989ခုနှစ်ကကျွန်တော်တို့မက္ကလာအစိုးရနေပြီးတော့ဒီ1980နဲ့အခုဒီလူငယ်တက်တာလူငယ်ချမ်းသာကကျေးတို့ကဒီတိရရေးဝန်ကြီးဌာနနေပြီးတော့ဒီကျွန်တော်တို့ဒီပြည်သူတရားသူကြီးပြည်သူတရားသူကြီးအဖွဲ့ကဘယ်လိုအခြေအနေမျိုးတွေကဒီနိုင်ငံရေးအကျဉ်းသားဖြစ်လေနိုင်ငံရေးပြည်မှုဘယ်ပုံမှန်လေကနိုင်ငံရေးပြည်မှုနေတယ်ဆိုပြီးတော့ဒီနေရဘူးလားရှိပါတယ်ဆိုတော့ဒီပြည်သူတရားသူကြီးအဖွဲ့ကပြန်ဖြေတဲ့ဟောဘူးနိုင်ငံတော်ကောင်စီကနေပြီးတော့အတည်ပြုခဲ့တာရှိပါတယ်အဲ့ဒါလေကသူကတော့9ချက်ပါအဲ့9ချက်ထဲမှာကျွန်တော်အဓိက5ချက်ကိုပြောချင်တာပါဆိုတစ်ချက်ကတော့မတရားသိမ်းအဲ့ဥပဒေများနှစ်ချက်ကဒီဥပဒေပုံမှန်တရား27ကနေပြီး130ခါခွဲကြည့်အစိုးရကိုဆက်ကျင်တဲ့ပြစ်မှုများဆိုတာပါပါတယ်အခုဒါကအိမ်မော်တို့ဆိုတာကအာ122ပါဆိုတော့နောက်တစ်ခါကျွန်တော်တို့ဒီပုံမှန်143ကနေပြီးတော့153ကကြီးအထိဒါကဒီနိုင်ငံတော်ညီဝတ်မှုကိုပြတ်သားစေတဲ့အမှုနောက်တစ်ခါကျွန်တော်တို့30ကကြီးခါခွဲ5ညအဲ့ဒါလေးပါပါတယ်ဆိုတော့ပြောချင်တာကဒီပုံမှန်လေးကတော့ဒေတာပေါ့ဟိုဒီနိုင်ငံရေးအစ်သက် ဖြစ်တတ်မှတ်လို့ရတဲ့ပုံမှန်လို့ပြောချင်ပါတယ
်ဟုတ်ကဲ့အဲ့တော့ကုအေပီပီနေနဲ့တော့ဒေါက်တာအေးမောင်ကိုနိုင်ငံရေးကျင်းသားအနေနဲ့တတ်မှတ်ထားတယ်လို့သိရပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့သက်ဆိုင်ရာအာဏာပိုင်တွေဘက်ကတုံ့ပြန်ချက်ကိုဗာများသိရပါလဲခင်ဗျာအေပီပီအနေနဲ့
ဟုတ်ကဲ့တက်ဆိုင်ရာအာဏာပိုင်လည်းကတော့ဟိုတုံ့ပြန်တာတော့မရှိပါဘူးခုနပြောတဲ့ဒီဒေါက်တာမျိုးမျိုးပြောနေတယ်ဆိုတဲ့စိတ်ကကအဲ့ဒါကသူဦးကြီးဟိုချိန်နေချက်ကိုပြောတာဖြစ်ပါလိမ့်မယ်အစိုးရကိုစားပြုတာတော့ဒီပါတီကိုကြားပြုပြီးပြောတာတို့ဟုတ်တယ်မှာဟုတ်ပါလိမ့်မယ်အဲ့တော့ပြောချင်တာကတော့တူးချင်းကတော့သဘောထားလေးအများကြီးကွဲလွဲနိုင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့တောက်ဆောက်တောင်းဆိုနေတာကတော့အစိုးရကနိုင်ငံရေးအစဉ်သာဆိုတဲ့အဓိပ္ပာယ်ကိုဖွင့်ဆိုပေးဖို့ဆိုတာကျွန်တော်တို့တောက်ဆောက်ဟိုတောက်ဆောက်တောင်းဆိုနေတာပါ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ချက်မေးချင်တာကအခုဒီခေတ်ကာလမှာရတအစုရ energy အစုရလက်ထက်မှာအစုရနဲ့အစင်မပြေလို့အစိုးရနဲ့ထိတ်တိုက်ဖြစ်လို့ဖန်စီခါရတဲ့အမှုတွေအများကြီးရှိပါတယ်လေသိန်းရသိန်းအမှုတွေလည်းရှိပါတယ်ဒေါက်တာအီမောင်တို့လိုအမှုတွေလည်းရှိပါတယ်ဒါအပြင်အမျိုးသားရေးဆောင်ရွက်နေတဲ့ nationalist အုပ်စုတွေလည်းရှိပါတယ်အဲ့တော့ဦးတိုင်နိုင်တို့ကဒီကိစ္စတွေမှာဘလို့လူမျိုးတွေကိုနိုင်ငံကျင်းသားဖြစ်တတ်မှတ်ပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကအများအားတောက်လျှောက်ကြလို့ရှိနေပါတယ်ဥပမာကျွန်တော်တို့ဘာသာရေးရတော့၎င်းလူမျိုးရေးရတော့၎င်းဒီကျွန်တော်တို့ဒီဘာသာရေးရတော့၎င်းလူမျိုးရေးရတော့၎င်းကျွန်တော်တို့ဒီကွဲပြားစေဖို့အတွက်ဒီအဘုံစကားတွေဆိုတဲ့သူတို့ရှိရင်တော့ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားဖြစ်ဟိုတတ်မှတ်နေမရှိပါဘူးဆိုတော့ဒါကဟိုတစ်ချက်ကိုကျွန်တော်တို့ဒီပြည်တော်စုပြုတ်ပွဲမဲ့ကိစ္စမျိုးကိုတော့ကျွန်တော်တို့ကအနေနဲ့သတိထားပါတယ်ဒါပေမဲ့1221ဆိုတဲ့ပုံမှန်က122ဆိုတဲ့ပုံမှန်ကတော့တေချာပေါက်ဒီအကြိမ်ဖွင့်ဆိုတာကိုဖွင့်ဆိုထားတာကနိုင်ငံတော်ပုံကံမှုလို့ဖွင့်ဆိုကြတယ်တချို့ဒီအစိုးရလက်ထက်တွေမှာနိုင်ငံတော်စိတ်မခင်ရစာစီမှုတို့ဟိုဖွင့်ဆိုထားတာရှိပါတယ်ဆိုတော့သဘောကဒီနိုင်ငံတော်ပုံကံမှုတို့ဒီနိုင်ငံတော်စိတ်မခင်ရစာစီမှုတို့တော့တေချာပေါက်နိုင်ငံရေးနဲ့ဆက်ဆိုင်တဲ့ကိစ္စပါဒါကြောင့်ကျွန်တော်တို့ကဟိုဒါကနိုင်ငံရေးအကျဉ်းသားဖြစ်တယ်လို့ကျွန်တော်တို့သတ်မှတ်ရတာပါဆိုတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားဖြစ်မသတ်မှတ်တဲ့ဒီဥပမာဆက်လက်ကောက်ကြီးနဲ့ဆွဲတိုင်းကျွန်တော်တို့နိုင်ငံရေးအကျဉ်းသားတော့မသတ်မှတ်ပါဘူးကျွန်တော်ကြာကြည့်ပါတယ်သူတို့ကဟိတ်စပီးတွေပြောအမုန်းစကားတွေပြောနေတာလားဟိုလူမျိုးရေးဘာသာရေးကွဲပြားစေတဲ့စကားလို့ဟိုကွဲပြားစေတဲ့စကားလို့သူပြောတာလားသို့မဟုတ်ရင်အချင်းချင်းဟိုတယောက်နဲ့တယောက်အသေးချက်မှုနဲ့ဖြစ်တာလားဆိုတဲ့သစ္စာမျိုးတွေကျွန်တော်တို့တခြားလိတ်လာပါတယ
်ဟုတ်ကဲ့ဗျာ
တကယ်ကိုနိုင်ငံရေးနဲ့ပတ်သက်မှသာကျွန်တော်ကနိုင်ငံရေးအစိုးရပြည်တတ်မှတ်တယ
်ဟုတ်ကဲ့ကိုတိတ်ညာလို့ AAPP အနေနဲ့နိုင်ငံရေးကျင်းသားလူမျိုးရေးအရှုနိုင်ငံရေးကျင်းသားဆိုရဲအဓိပ္ပာယ်တတ်မှတ်မှုတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့တာကြီးတာဒကကြီးရှိပါတယ်အရင်ဦးသိန်းစင်စိုးရလက်ထက်ကဆိုရင်ဒီ committee တွေဘာကြီးတဲမှာတော့ပါပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့တော့ဒီဘက်နောက်ပိုင်း LD အစိုးရလက်ထက်မှာကောသက်ဆိုင်အာဏာပိုင်တွေနဲ့နိုင်ငံရေးကျင်းသား issue နဲ့ပတ်သက်ပြီးတော့ပြောပြဆိုဖြစ်ညှိနှိုင်းပြလာသူတို့ဘက်ကပူးပေါင်းဆောင်ရွက်မှုရှိရလား
ဟုတ်ကဲ့ကျွန်တော်တို့ဒီအစိုးရတော့အမှန်တော့လူတွေရောကျွန်တော်တို့စကားပြောဆိုကြလေရှိပါတယ်ခုနပြောတဲ့တမနဒီဥဒေသိလက်ထက်မှာလဲကျွန်တော်လက်ကနိုင်ငံရေးကျင်းသားစီစဉ်ရေးကော်မတီမှာကျွန်တော် ADD ကအခွင့်အရေးအနေနဲ့ဟိုကျွန်တော်တို့ပါဝင်ထားတာရှိပါတယ်အဲ့ဒီအချိန်လောကတဲ့နိုင်ငံရေးကျင်းသားတတ်မှတ်ချက်ဆိုတာရည်ရွယ်ချက်နံပါတ်1မှာပါပါတယ်ဆိုပေမဲ့အသေးစိတ်ကိုမတတ်မှတ်နိုင်ပေမဲ့ရေဖို့အပြည့်တော့နိုင်ငံရေးနဲ့ဆက်သွယ်ဆက်နေပြီးတော့ဖန်ဆီးထိစိတ်ခါနဲ့လူတွေကိုဒီနိုင်ငံရေးကျင်းသားဖြစ်တတ်မှတ်တယ်ဆိုတာအဲ့ဒီအခြေလို့ကလည်းထားခဲ့တာရှိပါတယ်ဆိုတော့အဲ့ဒီအခြေလို့ကလည်းဒီနိုင်ငံရေးကျင်းသားနေတဲ့နိုင်ငံရေးကျင်းသားနဲ့ပတ်သက်ပြီးတော့ဒေါ်မေဝင်းကြီးတို့ဟိုတင်ခဲ့တဲ့အဆိုတွေရှိပါတယ်ဒီဘက်ကမှလည်းဟိုဥပဒေတန်းတို့တင်ခဲ့တဲ့အဆိုတွေရှိပါတယ်ဆိုပေမဲ့လည်းဒီပြည်ထောင်စုဝန်ကြီးဌာနကလည်းဥပကြားခဲ့အရာဆိုလို့ရှိရင်တော့ဟိုနိုင်ငံရေးကျင်းသားဖြစ်တတ်မှတ်ဖို့မရှိဘူးဆိုတဲ့တန်ခါချက်မျိုးပဲဟိုထွက်လာနေတဲ့ကိစ္စလို့ရှိပါတယ်ဆိုပေမဲ့လည်းဟိုဒီကိစ္စကမဖြစ်မနေဟိုတတ်မှတ်ဖို့အစိုးရကတတ်မှတ်ဖို့လိုနေတာဖြစ်ပါတယ်။ဒါကြောင့်မဟုတ်ဘူးဆိုလို့ရှိရင်ဒီခုနပြောတဲ့ဟိုတူးချင်းကနေပြီးတော့နိုင်ငံရေးကျင်းသားဆိုတဲ့ကောက်ထက်ဆွဲနေတဲ့ကိစ္စတွေကအမျိုးမျိုးဖြစ်တဲ့ကကြတော့မလိုလားအပ်တဲ့ပြဿနာတွေဖြစ်လာတတ်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကုတင်နဲ့လေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကုစင်ဝင်းဖိတ်ခေါ်ချင်ပါတယ်ကုစင်ဝင်းသတင်းစာဆရာကုစင်ဝင်းကြားပါလားခင်ဗျာ။
ဟုတ်ကဲ့
ကိုစိန်ဝင်းရဲ့အခုဒီနိုင်ငံရေးကျင်းသားနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ဒီအစိုးရ အဲဒီနဲ့ထိတိုက်ဖြစ်ပြီးတော့ကြားရတဲ့အချိန်မှာစဉ်းစားဆရာကြီးလက်ပါပါတယ်ကိုဝါလုံးတို့ကိစ္စမျိုးတွေပေါ့နော်တော့အခုဦးဝေးမောင်တို့ပါဘူးလဲကြုံလာပြီးတော့ဒီနိုင်ငံကြီးသားနဲ့ပတ်သက်ပြီးတော့ပြောမစိုးလက်ရှိအစိုးရကိုယ်လိုက်ကနိုင်ငံကြီးသားဟောင်းနေများပါတယ်လက်ရှိအစိုးရရဲ့လက်ရှိရှိနေတဲ့နိုင်ငံကြီးသားတွေပေါ့တုံ့ပြန်ချက်ကိုယ်ဆိုင်ဝင်အမြင်သိကြပါတယ်အဲ
တုံ့ပြန်ချက်ကအဲကျွန်တော်မြင်တာတော့နှမျိုးဖြစ်သွားတယ် double standard ဖြစ်သွားတယ်လို့ထင်တယ်ဥပမာအဖြစ်ဒီလိုမျိုးပေါ့အစိုးရရဲ့အမူနဲ့စတင်တဲ့အစိုးရမကိုက်ဘူးဆိုရင်စဉ်းစားချက်ကတမျိုးဖြစ်တာဒေါက်တာအင်းမောင်တို့အမှုကိုပြန်ပြောရလို့ရှိရင်အဲသူတို့ရှားလိုက်တဲ့အမှုဒါလည်းနိုင်ငံတော်ပုံကံမှုနဲ့နိုင်ငံတော်အကြီးအကဲတွေကျွန်တော်အမြင်ရတော့ဒါကဟိုတရားရုံးကဆုံးဖြတ်လိုက်တဲ့ဟာလဲစဉ်းတော့စဉ်းစားကြရပဲနိုင်ငံတော်ပုံကံမှုတဲ့နိုင်ငံတော်အကြီးအကဲတွေတည်နေမှုမြောက်တယ်လို့ပဲအမြင်နဲ့နောက်သူတို့ရဲ့ဒါသူရဲ့ freedom of expression နဲ့မှာပါတယ်။နော်သူရဲ့အတွေးခေါ်ကိုသူပြောတယ်၊သူရဲ့အမြင်တွေသူပြောတယ်။အဲ့ဒီအမြင်တွေကကျွန်တော်တို့ကြိုက်ချင်မှကြိုက်မယ်။ဟာလာဟိုဗမာရဲ့ရခိုင်ကိုလာပြီးကျွန်လို့တယ်။ဒါကျွန်တော်မကြိုက်တဲ့အတုံးတုံးဖြစ်သွားပြီ။ဒါပေမဲ့သူကပြောခွင့်ရှိတယ်။ကျွန်တော်အမြင်ကတော့အဲ့ဒါအဲ့ဒီဟာပဲ။သူကဒီလိုမျိုးထုတ်ပေါ်ပြောဆိုတာနဲ့နိုင်ငံတော်ပုံကံမှုမြောက်တယ်ဆိုတဲ့ဟာနိုင်ငံတော်ပုံကံမှုမြောက်တာနိုင်ငံတော်အစိုးရကိုဟိုလက်နက်ကင်ဆွဲဖြုတ်ချဖို့ကြံတာလေ။နော်တော့ဒီကဗိုင်းလန့်စ်ပေါ့အဲ့ဒီဟာသုံးတာဒါတော့မှတခြားသောအော်မီတွေနဲ့မှအဲနိုင်ငံတော်ဖွဲ့စည်းစပိုင်နေနဲ့ပေါင်းတာဆက်ပြီးအဲ့ဒါမျိုးတွေဖြစ်မြောက်သလားကျွန်တော်သူကပဲအဲ့ဒါမျိုးတွေလုပ်နေလားဖိစစ်ကပါလားဆိုတဲ့ဟာအများကြီးမျိုးစုံထုတ်ပြရလေးရှိတယ်အဲ့လိုကြာကာလတွေကဟိုကသူကနိုင်ငံတော်ပုံမှန်မှုတွေကိုထည့်ပြီးတော့အာဒီဟာဆိုရင်တော့နိုင်ငံရေးတင်းသားမမြောက်ဘူးဆိုတဲ့အဲဆွဲချက်ဟိုယူချက်တွေကိုယူသွားတဲ့ဟာကတော့ဟိုကိုလိုင်းတင်နေဟာများတယ်လို့ကျွန်တော်ထင်တယ်เนาะနောက်ပြီးတော့သူပြုတ်မှုတဲ့အပြုတ်မှုနဲ့သူထောင်ကြခံရတဲ့ဟာ out of proportion ဖြစ်နေတယ်လို့ပါပဲ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီနိုင်ငံကြီးကဒီလွတ်မြောက်ရေးလှုပ်ရှားမှုတွေပါအရင်ဦးသိန်းစိန်ခေတ်ကာလအထိလွတ်မြောက်ရေးလှုပ်ရှားမှုတွေပြောကြပြည်တွင်းမှာပြည်ပမှာလှုပ်ရှားမှုတွေတောင်းဆိုမှုတွေတော်လေးမြင့်မြင့်တက်တက်ရှိပါတယ်ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာနိုင်ငံအချင်းသားလွတ်မြောက်ရေးတက်ပြောကြဆိုကြတိတ်မကြမိတော့လို့ပဲခုနပြောလို့ကိုဝါလုံးတို့လွတ်မြောက်ရေးဒေါက်တာအီမောင်လွတ်မြောက်ရေးတီးကြတော့လောက်တာရှိပါတယ်တခြားဒီစက်ခွန်တက်တူကအမှုတွေလည်းရှိတဲ့အခါကျတော့ဒီလှုပ်ရှားမှုတွေဘာကြောင့်အားနည်းသွားတယ်လို့ကိုဝါကိုစိန်ဝင်ယူဆလဲခင်ဗျဟ
ိုဒါကိုပေါင်းကိုလန်ထောင်းလို့ပြောရမလို့ပဲဗမာနိုင်ငံရေးမှာဗမာတွေဘာနှစ်ပါးရှိတယ်တပါးတော့ဒီတိုင်းဒီ ethnic politics နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တွေဆက်တိတ်ပြီးတော့ဟိုမရင်းချက်ကြဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့တွေစဉ်းစားပုံကကိုယ်ဗမာကိုပယ်ပြီးတော့စဉ်းစားလို့ရှိတယ်အဲအဲ့ဒီကနေလွန်လာလို့ရှိရင်တစ်ဖက်မှာကြတော့ဟိုကဲဟို religious minority ပေါ့နော်ဟိုမှာအထူးသဖြင့် muslim တွေနဲ့ပတ်သက်ရင်ကျွန်တော်တို့စဉ်းစားတာတွေကပို့ပြီးတော့တောင်းကျင်စဉ်းစားရတယ်အဲ့တော့အဲ့တလူမျိုးဖြစ်တဲ့အခြေအနေမှာကျွန်တော်တို့တွေကခုသတိကိုနဲ့အဲဟိုအော်ဒီလူဒီအကုန်လုံးဟာအလုံးကဒန်းလူပါပဲလားဟလားလွတ်လပ်မှုညံ့နိုးတဲ့စိတ်ကိုကိုယ်တိုင်ကတော့လွတ်လပ်မှုကိုဖြတ်တန်းနေဆိုပေမဲ့လည်းတခြားသူရဲ့လွတ်လပ်မှုကိုတန်ဖိုးထားတဲ့ဟာကြတော့အားနည်းတာနေပြီးတော့ကျွန်တော်တို့စဉ်းစားချက်တွေကဟိုလူမျိုးစုလိုက်ပြောရလို့ရှိရင်ပါမန်စန်ထရစ်လာဖြစ်ပြီးတဲ့အခါကျရင်ခွဲခြားမှုတွေပေါ်လာတယ်လို့ကျွန်တော်ကတော့ယူဆတာပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုတိတ်နိုင်ဒီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်တို့ရှင်ချူလှည့်ပေးကြပါလေကိုကမောင်းလွင်းဒီလိုက်ပေါ်မှာရှိပါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးကြည့်နာလိုက်တက်မှတ်ရဲ့ခြေတောင်းရမယ်ဒါတိကတော့ဤလူကြီးကြောင့်နိုင်ငံရေးဤလူကြီးကြောင့်နိုင်ငံရေးအဖမ်းခံရတဲ့ပုဂ္ဂိုလ်များဤလူကြီးရဲ့လက်ရှိအမှုကြောင့်အဖမ်းခံရတဲ့ပုဂ္ဂိုလ်များနံပါတ်၃ရင်းရင်းရေးကြောင့်ခဏပြလို့ဆန့်ခံရပုဂ္ဂိုလ်များနံပါတ်၄တောင်းတာလိမ့်ချောင်းတောင်းတာအခွင့်အရေးကြောင့်ခန့်ခံရသူများနိုင်ငံသားအခွင့်အရေးကြောင့်ခန့်ခံရသူများဒေသမှအခွင့်အရေးကြောင့်ခဏပြလို့ခန့်ခံရသူများတပန်းတော်စီမံကိန်းရင်းရတားများကိုခဏပြရတားများကိုခဏပြရတဲ့ကြောင့်ခန့်ခံရသူများနံပါတ်၉ကတော့သတင်းတောင်းများအေဂျာများအေဂျာများကိုအစိုးရကိုဝေဖန်လို့တျော်လို့ခန့်ခံရသူများအမရီယာကြောင့်အဖမ်းခံရတော့ရေးမျိုးကိုမျိုးရနိုင်မျိုးရနိုင်ပုံပြင်ရရတဲ့နိုင်ငံသားတက်မှတ်ရပါတယ်နံပါတ်၁၀ဒီရောက်ဒုစားမှုကြောင့်အဖမ်းခံရတဲ့နိုင်ငံသမားများနံပါတ်၁၁ကတော့ခေတ်လုတ်ကနေတရင်းသားနေပြီးတော့အစိုးရနဲ့တက်မှတ်ကိုဝေဖန်တယောလို့အဖမ်းခံရသူများကိုနိုင်ငံအကြီးအကဲတွေတက်မှတ်နိုင်တယ်လို့ပြောယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒါကုခမောင်လေးအမြင်ပေါ့နော်ကျွန်တော်နောက်ထပ်သရော့ရှင်တူကတော့စာနဲ့ပေးထားပါတယ်သူကတော့ဂျစ်ဆီလို့သူ့နာမည်ပေးထားပါတယ် NLD အမတ်ရဲ့ပြောစကားကစစ်စုရလက်ထက်စစ်ဘုံချုပ်တွေပြောစကားနဲ့တထက်သေးပါပဲတဲ့ NLD အမတ်လို့သူကသုံးနှုန်းပါတယ်ဒါပေမဲ့ကျွန်တော်တို့တိလောက်တော့ NLD ကတောင်းရှိသူတူပြောခဲ့တာပါအဲ့တော့သူရေးထားတာကိုဆက်ဖတ်ပြပါမယ်စစ်ဘုံချုပ်တွေဟာတဲ့ဘယ်သူကမှနိုင်ငံရေးကျင်းသားမတတ်မှတ်ပါဘူးတဲ့ရခိုင်တိုင်းသားအခွင့်အရေးနဲ့ရခိုင်လူမျိုးတွေရဲ့တမိုင်းစင်လာကိုဟောပြောတာဟာလူမျိုးတစ်မျိုးရဲ့နိုင်ငံရေးဖြစ်စင်ပါတဲ့ဒါကမှပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းတယ်ဆိုတာကစစ်စုရလက်ထက်စစ်ဘုံချုပ်တွေရဲ့လုပ်ရတဲ့တူပါတယ်တဲ့ဒီကြားထဲမှာ NLD တောင်ရှိသူရဲ့ဒေါက်တာအီးမောင်ကိုနိုင်ငံရေးကျင်းသားဖြစ်အသိမှတ်မပြုဘူးဆိုတဲ့စကားဟာရခိုင်ဖြစ်စဉ်ရခိုင်တမိုင်းဖြစ်စဉ်ကိုအသိမှတ်မပြုဘူးဆိုတဲ့သဘောသိရောက်ပါတယ်တဲ့ဒါဟာမပြောသင့်မလုပ်ထိုက်တဲ့လုပ်ရမျိုးပါဒါကြောင့်မို့ဒီ NLD အနေနဲ့တရားဝင်ပြန်ပြောင်းပြောစီချင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ခင်ဗျကျွန်တော်ပြန်ပြီးတော့ကုတိတ်နိုင်ကိုပြန်လှည့်ပေးချင်ပါတယ်ခုနကကျွန်တော်မေးသွားတဲ့မေးခွန်းနဲ့ဆက်ပါတယ်အဓိကတော့လက်ရှိ NLD အစိုးရရဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်လို့တုံ့ပြန်ကြိုက်တွယ်မှုပေါ့နော်သူရဲ့သဘောထားမှုခုနကကိုတိတ်တန်ဖြစ်သွားတဲ့အထက်မှာဒေါက်တာမျိုးညွတ်ပြောတယ်ဒါပေမဲ့တူးချင်းရဲ့သဘောထားလို့ကိုတိတ်တန်လို့ထင်ပါတယ်ဒါပေမဲ့အစိုးရတရားလုံးအာဏာရှိလူတရားလုံးရဲ့သဘောထားတုံ့ပြန်ချက်ကဘယ်လိုများရှိပါလဲခင်ဗျာနိုင်ငံချင်းသားတွေနဲ့ပတ်သက်လို့ပါအ
ဲကျွန်တော်အမြင်ကတော့ဘယ်အစိုးရပြည်ပြည်နိုင်ငံရေးအခြေအနေရှိတယ်လို့တော့ပြောလို့မရှိပါဘူးဆိုတော့ဟိုနိုင်ငံတော်တော်များများမလည်းပြောလို့မရှိပါဘူးဆိုပေမဲ့ကျွန်တော်တို့ကဟိုဒီကနေ့ဒီအစိုးရကဒီလူလူကြီးကဟိုတင်တော့တဲ့အစိုးရဒီမိုကရေစီရေးခောက်ရဲ့လဲဆိုပြီးတော့ကျေကျော်တာနဲ့တက်လာတဲ့အစိုးရဒီလိုအစိုးရဖြစ်တဲ့အခါကျတော့ဒီအစိုးရမတက်ခင်တော့လေတော်သားစစ်တီတောက်ခဲ့တာရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာနိုင်ငံရေးအကျဉ်းသားတိတော့ရှိနေရင်တော့မှများလာပြီဆိုတဲ့စိတ်ဓာတ်မျိုးတောက်ခဲ့တာရှိပါတယ်ဆိုပေမဲ့လည်းဒီနေ့ဒီချိန်မှာတော့အစိုးရဘက်ကဒီအပေါ်မှာပဲအရေးစိုက်ဖို့အတွက်ဟိုအချိန်မသိနိုင်သေးတာလားဆိုတဲ့စိတ်ဓာတ်ကတော့ကျွန်တော်မသိဘူးဆိုပေမဲ့လည်းဒီနိုင်ငံရေးကျင်းသားစိတ်ဓာတ်နဲ့ပတ်သက်ပြီးတော့ဟိုတော်တော်တော့တိတ်သွားတာတိတ်သွားတဲ့အနေအထားမျိုးမှာရှိတယ်ကျွန်တော်တို့ကတော့တန်းတန်းတလောက်ဒီအမတ်တွေနဲ့ပတ်သက်ပြီးတော့အစိုးရနိုင်ဖို့အတွက်ဆွေးနွေးနိုင်ဖို့အတွက်တန်းတန်းတလောက်စီရုံးတဲ့စိတ်ဓာတ်မျိုးတွေတော့ဟိုလုပ်နေတာရှိပါတယ်ဆိုတော့အခုဒီစိတ်ဓာတ်ကိုတန်းကြည့်တယ်ဆိုလို့ရှိရင်စိတ်ဆက်ကကျွန်တော်တို့ကသိမှုနဲ့စိတ်ဓာတ်မပြတဲ့စိတ်ဓာတ်ဖြစ်ပါတယ်ဆိုတော့ဒီဦးငါးငါးခပ်ွေးဆိုတဲ့ဥစ္စာကနှစ်နှစ်ထားလိုက်တဲ့စစ်စာကကျွန်တော်တို့အများကြီးအဲ့ဒီပုံမှာကောက်မှတ်ချက်မသိကျင်ပါဘူးဆိုတော့သို့ပေမဲ့ဒီနိုင်ငံတော်ပုံစံမှုဆိုတဲ့ပုံမှောက်ကိုတတ်တဲ့အနေဆုံးဖြစ်ဟို122ဟာအနည်း20အနေဆုံးမထမဖြစ်ထားရမယ်ပုံမှောက်ပါဆိုတော့အဲ့လိုတတ်လိုက်တဲ့အတွေ့ဒါစီးလေးတွေပြစ်ကြံထမနိုင်အောင်လို့ဒီပုံမှောက်ကိုတတ်လိုက်တာဖြစ်တယ်ဆိုတော့ခါကြတော့ဒီလိုပုံမှောက်ကိုတတ်ပြီးတော့ဒီပြစ်တာလေးထာကကျွန်တော်တို့ဒီအမျိုးသားညီသားစုရဲ့အတွက်ဒီတိုင်းရင်းသားတွေနဲ့အိမ်သားကအတူရှိတွဲနေထိုင်ရေးဆိုတဲ့စိတ်ဆက်ကိုအထောက်အကူပြုရလားဟိုအပေါင်းလက္ခဏာဆောင်ကလားအလုပ်လက္ခဏာဆောင်ကလားဆိုတော့ပြန်ပြီးတော့စဉ်းစားစဉ်းကျင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးကိုအချိန်တော့ရပါသေးတယ်ကျွန်တော်ကိုစဉ်းဝင်ကိုမေးချင်ပါတယ်ခင်ဗျတခုမေးချင်တဲ့ဆိုတာကဒီသူတို့အစိုးရတွေပါအရင်အစိုးရကလည်းစစ်စွတ်လက်ထက်ပါလေအစိုးရတွေကဖမ်းတဲ့ခါမှာနိုင်ငံကျင်းသားမရှိဘူးဒါဟာဒီတီဇဲဥပဒေတွေကိုချိုးဖောက်လို့ဖမ်းနေစီးတယ်ဆိုတဲ့ဟာမျိုးပြောပါတယ်ခင်ဗျာတလောကဒေါက်တာမြူးမြို့ပြောသွားတဲ့ဒိဗယ်ကလည်းအဲ့ဒီသဘောတက်ရောက်နေပါတယ်ခုနကဒီသွားရှင်တယောက်ပြီးစားတွေမှာရေးသလိုပဲအဲ့တော့လက်ရှိ energy အစိုးရအနေနဲ့တုံ့ပြန်တဲ့ခါမှာဒီအတိုက်ခံနိုင်ငံသမားတွေတုံ့ပြန်တဲ့ခါမှာခုနဖမ်းလာစီးတာကနိုင်ငံရေးရတက်တက်ကိုချိုးတဲ့သဘောလို့ယူဆပါလားတကယ်ပဲဥပဒေရဖြစ်နေလို့လားဘလို့ကျယူဆပါလဲခင်ဗျဥပဒေရဖြစ်မဲ့ဆိုလဲလွတ်တော်ဘက်ကနေဥပဒေပြင်ဖို့ကြိုးစားမှာပေါ့နော်ဥပဒေရတကယ်ပဲတည်တဲ့ဥပဒေတွေချိုးဖောက်နေလို့လားနိုင်ငံရေးရနှိမ့်ကွတဲ့သဘောဆောင်ပါလားကိုရဲ့ကိုစင်ဝင်အမြင်သိကြပါလေ
တက္ကသိုလ်ကတော့အစိုးရရဲ့သဘောသားပေါ့ကျွန်တော်တို့ဒီအခုလက်ရှိအစိုးရကဟိုအရင်ကတည်းကလူမဆိုင်တဲ့အဖြစ်တွေကိုနောက်မဖြစ်အောင်ဆိုပြီးတော့တော်လန်နဲ့အစိုးရအနေပြီးတော့ဒီလိုမျိုးဖြစ်လာခဲ့တယ်။ဒါပေမဲ့သူအစိုးရဖြစ်လာတော့ဝင်အစိုးရသိဆိုတာဗာလဲဆိုတော့အဲ့ဒီနိုင်ငံဟိုတည်ငြိမ်မှုဟိုဒီနိုင်ငံလုံခြုံမှုစသဖြင့်ဒါတွေဘယ်ရှိတန်းတင်ပြီးတော့စဉ်းစားတာပေါ့။အဲ့ဒီတော့ခုနကပြောတဲ့ကိုယ်ရင်းကဒုက္ခသုက္ခခံပြီးတော့တိုက်ခဲ့တဲ့တံမှုထားမှုတွေပြစ်ချလိုက်ပြီးတော့ဒါတွေကတော့ဟိုသူတို့ဒါလုပ်လို့ဒါခံမှာပဲဆိုတော့စဉ်းစားမှုတွေးမှုပေါ့နော်တစ်ဖက်မှာတော့လေဒီအစိုးရကတရားစီရင်ရေးကိုဝင်ဆွတ်သလားပေါ့ဒါကတော့တကယ်ဟိုကိစ္စတိုင်းဆိုတာဟိုစဉ်းစားမှာပဲ جماعه ဒေါက်တာအင်းမောင်အမှုမှာဝင်ဆွတ်တယ်လို့တော့ကျွန်တော်မထင်ဘူးဒါပေမဲ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရဲ့တရားစီရင်ရေးကတရားသူကြီးတွေကဟိုဘယ်ကလေတိုက်လဲဆိုတာကိုကြည့်ပြီးတော့ရေးညီကြတာ ဟုတ်လားအဲ့ဒီခါကျတော့ဒီဟိုပတ်ဝန်းကျင်ကဘယ်လိုတွေပြောနေလဲဟာဟိုအစိုးရရဲ့သဘောထားအာဏာရှိတဲ့လူတွေရဲ့သဘောထားဘယ်လိုလဲအဲ့ဒါပြဿနာလာဖြစ်တယ်အဲ့တော့ကိုကအစိုးရကိုယ်တိုင်ကအဲ့လိုကိုကိုယ်တိုင်နဲ့ impartial ဖြစ်ဖို့ကြိုးတာပေါ့ကိုကဖြောင်းဖြောင်းမတ်မတ်နဲ့ဒါကိုဆွဲကင်မှသာလင်တရားစီရင်ရေးကိုဟိုလုံးဝငြင်းရင်တာမှာပေါ့ကျွန်တော်တို့ရှိမဲ့တရားစီရင်ရေးကအဲ့လိုမျိုးရောက်ဖို့အတွက်ဘယ်သူကပဲလုံနိုင်လဲဆိုတော့အာဏာရှိတဲ့လူတွေကပဲလုံနိုင်နေဟာအာဏာရှိတဲ့လူတွေကအဲ့ဒါကိုဟိုကိုကိုတိုင်းပုံမှကျွေးနေဟာကိုကိုကိုတိုင်းကလည်းအဲ့ဒါသဘောတူနေတဲ့ဤကာလပတ်လုံးဒီအစိုးတန်ဒီလိုမျိုးဟိုပြုမှုမျိုးတွေကတော့ရှိနေဦးမှာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမြင်ချင်တာက writer သတင်းတော်ကိုဝါလုံးကိစ္စပါကိုဝါလုံးကိစ္စမှာဆိုလို့ရှိရင်တရားရေးနဲ့ပဲဆိုင်တယ်တရားရေးကလုံးဆောင်နေပါတယ်ဆိုပြီးတော့တစ်ဖက်မှာတစ်ချိန်တော့အာဏာပိုင်တွေကပြောခဲ့တယ်ဒါပေမဲ့တကယ်လို့ဆိုအမိန့်ချလိုက်ပြီပြောမယ်ဆိုရင်သမ္မတရဲ့အမိန့်နဲ့ဖြစ်စေလွတ်ပြီးလို့ရပါတယ်အဲ့တော့ဒီလိုမျိုးကိစ္စတွေမှာနဲ့အစိုးရရဲ့ကံတည်မှုပေါ်ကိုစင်ဝေးအမြင်သိကြပါတယ
်အဲ့ဒါကြောင့်မလို့လူတွေပါလို့ငိုမသားကြိုက်တယ်လို့ပြောတာပေါ့နော်ဟိုအစိုးရကိုယ်တိုင်ကသူမှမော် political will မှမရှိတာသူကိုယ်တိုင်ကစဉ်းစားချက်ကကိုအရင်တော့ကသူတုံးလှန်ခဲ့တဲ့လူတွေရဲ့အကျင့်စရိုက်ကိုအဲ့ဒီဆနစ်ရဲ့အကျင့်စရိုက်ကိုသူကသွားပြီးတော့ပြုမိရဲ့အလားဖြစ်တာဟုတ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိုတိတ်နိုင်ကိုမေးချင်ပါတယ်လက်ရှိနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတဲ့ ABB အနေရဲ့စင်းရဆိုဘယ်နည်းဦးရှိပါလဲခင်ဗျဟု
တ်ကဲ့ဒီကိစ္စကြပြီးသားပေါ့လေအကျဉ်းသားပြီးသားက56ဦးရှိပါတယ်တရားရှင်ဆိုင်နေရတာက314ဦးရှိပါတယ်ဒီ314ဦးထဲမှာ75ဦးကအစင်းတောင်တဲကနေပြီးတော့တရားရှင်ဆိုင်နေရတဲ့ကိစ္စပ
ါဟုတ်ကဲ့ဘယ်လိုအမှုတွေများပါလဲခင်ဗျ
ဆိုတော့အမှုတွေကတော့အများအဖြစ်ဟိုပါပေါ့ဒီအခွင့်အရေးကိုကာကွယ်တဲ့လူတွေအခွင့်အရေးအတွက်ခန္ဓာထုတ်ပေါ်တဲ့လူတွေကအများကြီးဖြစ်ပါတယ်နောက်တစ်ခါဒီလွတ်လပ်တာရေးကထုတ်ပေါ်ခွင့်နဲ့ဟိုမတရားကိစ္စဆက်သွယ်မှုဆိုတဲ့အမှုတွေလည်းရှိပါတယ်အဲ့ဒါတွေကတော့ဟိုဒီသုံးခုကတော့အများဆုံးဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တိုက်ရဲ့နေလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါဒီကပေါင်းဆွေးနွေးပြီးတဲ့ဥတိတ်နိုင်တဲ့ကုဆိုင်ဝင်ကျေးဇူးများကြီးတင်ပါတယ်သတော်ရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်တိုက်ရဲ့နေလိုက်အစီအစဉ်တော့ဒီမှာပဲညနာကိုပြပါခင်ဗျာ